ဇန်နဝါရီလ6ရက်တနင်္လာနေ့မှာလစ်လာသွားမဲ့ဥပု္ပ္ပာဖြစ်သင်ငန်းဆိုင်ခေါင်းစဉ်ကတော့ဖိနှိပ်ခံရမှုအောက်၌ရှိသောယုံကြည်ခြင်းဖြစ်ပါတယ်။ဒိန်လနဂရကျန်ခန်းကြီးတစ်ကိုဖတ်ကြည့်ပါ။လိုက်လျောညီထွေစွာနေတတ်ဖို့အဲ့ဒီလူငယ်တွေအပေါ်မှာဖိအားတွေဘယ်လိုမျိုးကြောက်ခဲ့တယ်လဲဆိုတာတွေကိုကျွန်တော်တို့တွေ့ရှိရမှာပဲဖြစ်ပါတယ်။ဘာဘလုန်တိုင်းပြည်ကိုရောက်ရောက်ချင်းအဲ့ဒီလူငယ်လေးဦးဟာယုံကြည်ခြင်းနဲ့ဆိုင်တဲ့စိန်ခေါ်မှုအမြင့်ဆုံးကိုရင်ဆိုင်ကြရပါတယ်။ဘရင်အမှုတော်ထမ်းဖို့အထူးရွေးချယ်ခံရတဲ့လူငယ်တွေဖြစ်ပြီးတော့အထူးတင်နန်းတက်ဖို့အမိန့်ချခံခဲ့ကြရပါတယ်။ရှေးခေတ်ရှင်ဘုရင်တွေဟာမိမိတို့ဖန်ဆီးလာတဲ့စစ်တုပ်ပန်းတွေထဲကအကောင်းဆုံးအသင့်လျော်ဆုံးလူငယ်တွေကိုရွေးချယ်ပြီးတော့နန်းတွင်အမှုထမ်းစေရတတ်ပါတယ်။ဒီလိုနဲ့သူတို့ကိုဖန်ဆီးလာခဲ့တဲ့ရှင်ဘုရင်နဲ့ရှင်ဘုရင်ကိုးကွယ်တဲ့ဖရာကိုတစ္ဆာခံစေဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်။အဲ့လိုစီစဉ်ချင်းမှာအုံနောက်အတွေးခေါ်ခံယူချက်ကိုပြောင်းလဲပြစ်ပြီးတော့တုံတင်ချက်အသင့်နဲ့ရက်တီနေထိုင်သွားစီဖို့ဖြစ်ပါတယ်။အဲ့ဒီအစီအစဉ်ရဲ့ကဏ္ဍအပိုင်းအခြားအတိုင်းပထမဦးဆုံးဟေပြဲလူငယ်၄ယောက်ရဲ့အမိကိုပြောင်းပြစ်လိုက်ပါတယ်။နမန်အစ်ပြောင်းလဲလိုက်ခြင်းဟာမိမိနဲ့သက်ဆိုင်သူကိုရောအတွေးခေါ်အမျိုးအမြင်ပန်းနိုင်ရဲ့လမ်းဆုံးကိုရောလုံးဝပြောင်းလဲလိုက်ခြင်းဖြစ်ပါတယ်။အဲ့လိုနမန်ပြောင်းလိုက်ခြင်းဟာဘာဘလုန်သားတွေဟာအာနာကိုတုံးပြီးတော့သူတို့ကိုနိုင်ထက်စီနင်းပြုတ်ပြီးတော့ဘာဘလုန်ရဲ့ယဉ်ကျေးမှုဒလိထုံနှံတွေကိုလိုက်နာဖို့အတင်းတို့တွင်မာတော့တယ်လူငယ်တွေရဲ့မူလအမည်ရင်းတွေကိုဣတိလတွေရဲ့ဖျားကိုဂုံပြုတ်ဖို့ခေါ်ထားတဲ့အလျောက်အဲ့ဒီအချိန်မှာတော့နတ်ဖျားကိုဂုံပြုတ်ချီးမွမ်းတဲ့နာမည်တွေနဲ့အစာထိုးမဲ့ခေါ်ကြပါတယ်ဒါအပြင်ဘယင်ကြီးဟာမိမိရဲ့ဇပွဲကနေအစာစာတွေကိုလူငယ်တွေကိုစားစေဖို့အမိန့်ထုတ်ပါတယ်ဘယင်ဇပွဲကိုစားသုံးရခြင်းရဲ့အဓိပ္ပာယ်ကတော့အလွန်နည်းနည်းလာပါတယ်ဘယင်ကြီးနဲ့နိနိကက်ကက်လက်ပွန်းတတိရှိတာဘယင်အပားမှာအမြင်အားကိုးပြီးတော့ခါစားတာကိုဖို့ညွှန်ပါတယ်။ဘရင်စားတဲ့အစားအစာတွေဟာနတ်ဖျားတွေကိုပူဇော်ထားတဲ့အစားအစာတွေဖြစ်ပါတယ်။ပူဇော်ထားတဲ့အစာကိုစားသုံးခြင်းအားလည်းပဲဘာသာရေးကျင့်စဉ်တစ်ခုဖြစ်ပြန်ပါတယ်။ဘရင်ကြီးရဲ့ကိုးကွယ်ယုံကြည်မှုကိုလက်ခံပါဝင်အားပေးရလည်းပဲရောက်ပါတယ်။ဒါကြောင့်ဒရင်လာနဲ့အပေါင်းဖော်တွေဟာအဲ့ဒီအခြေအနေကိုစိန်ခေါ်တွန်းလှန်ဖို့တန်ဓိဋ္ဌံချကြပါတယ်။သူတို့အဖို့ကတော့ဖျားရှင်ပေါ်တည်ကြည်မြဲမြံတဲ့အကြောင်းကိုတက်တဲ့တည်ဖို့အတွက်နမိတ်လက္ခဏာကိုပြသဖို့သာကြံမာတော့တယ်။တခြားအကြောင်းအရာတစ်ခုကတော့ဘာဘလုန်မြို့ကြီးဟာလူတကာအထင်ကြီးလေးစားခံရတဲ့အချိန်လဲဖြစ်ပါတယ်။ဘာဘလုန်သားတွေတိစောက်ထားတဲ့ဗိမာန်တွေအလွန်ခမ်းနားကြီးကျယ်လာပါတယ်။မိုးပြန်ဥယျာဉ်တော်ဟာအလွန်ကြော်ကြားအံ့ဩဖွယ်ကောင်းပြီးတော့ခမ်းနားထယ်ဝတဲ့အရာဖြစ်ပါတယ်။ယူဖရေတီမြစ်ကြီးဟာဘာဘလုန်မြို့ကြီးကိုဖျက်ဆီးဆင်းပြီးတော့အလွန်ဂုံကြက်တရေနဲ့ဆူပြေလန်းဆန်းနေပါတယ်။ဒိန်လာနဲ့အဖော်တွေဟာအက်ဒီဆွဲမွဲဖွယ်ဘာဘလုန်မြို့ကြီးထဲမှာအခွင့်ထူးခံလူတွေအဖြစ်နေထိုင်ဖို့အခွင့်အရေးရရှိထားပါတယ်။ဟေပြဲလူကျွန်းတပောက်တုံပန်းဘဝကိုမေ့ပြောက်ပြီးတော့နိုင်ငံတော်ရဲ့အထက်တန်းလွှာအရာရှိပုဂ္ဂိုလ်တွေအဖြစ်ရွေးချယ်နေထိုင်နိုင်ပါတယ်။အဲ့ဒီအခွင့်အရေးကြီးကိုအမိအရယူပြီးတော့ဂုံဒူးယာဒူးတွေကိုအပေးယူလုပ်ပြီးသူတို့တွေဟာခံယူကြမှာလား။အဲ့ဒီလူငယ်တွေဟာဘယ်လိုမျိုးသောဆုံးဖြတ်ချက်မျိုးကိုချခဲ့ကြပါသလဲ။ထို့တူကျွန်တော်တို့အနေနဲ့ဖျားရှင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကိုဖျားရှင်ကိုဝေးကွာသွားစေအောင်အခွင့်အရေးမျိုးတွေလာပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ဘယ်လိုမျိုးဆုံးဖြတ်မလဲဖျားရှင်ပေါ်တစ္ဆာရှိတဲ့ဟေပြဲလူငယ်လေးဦးကတော့သူတို့ဟာဖျားရှင်ပေါ်မှာပဲတစ္ဆာရှိခဲ့ပါတယ်သူတို့ကြောင့်ကျွန်တော်တို့ယုံကြည်သူများအနေနဲ့ဘယ်အချိန်နေမှာပဲဖြစ်ဖြစ်ဖျားရှင်ပေါ်မှာသာရက်တည်တဲ့ယုံကြည်တဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်တနင်္လာနေ့ဥပု္ပ္ပာဖြစ်သင်ငန်းစာကဖော်ပြထားပါတယ်